This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မနက်ကနိုင်ငံသားပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှကင်ဝေးပြီးကိုစိတ်နှပြကျမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွင့်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်မေလ9ရက်နေ့ဗီဒီယို NUG မနက်ခင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယို NUG စီရီသတင်းကောက်လုတ်ချက်ကိုနေဦးအလင်ကကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မေလ9ရက်နေ့ Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့နှွေဦးလင်ပါ PSLF TNLA ကုတ်ခိုင်ခရိုင်ရဲတပ်ဖွဲ့နဲ့မန်ဂျေမြို့တွေကပြည်သူများထပ်မံတွေ့ဆုံတဲ့သတင်းကိုတင်ပြပေးကြပါတယ်PSLF TNLA တပ်မဟာ9ထင်းချုံနယ်မြေကုတ်ခိုင်ခရိုင်ရဲတပ်ဖွဲ့ကမန်ကျဲမြို့နယ်ရှိကျေးရွာ900မှာပြည်သူလူထုနဲ့ထပ်မံတွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အဆိုပါဆွေးနွေးပွဲကိုမန်နောင်၊နမ်ဆမ်ဟု၊ကောင်းမူလိုင်၊လွယ်စာ၊ဟိုပုံ၊ပန်ဆက်၊ကြော်မြန်၊ဆိုင်းခေါင်နဲ့ပန်ဝူးကျေးရွာတို့ကဒေသခံပြည်သူတွေတက်ရောက်ခဲ့တယ်လို့ဆိုပါတယ်။ဆွေးနွေးပွဲမှာကုတ်ခိုင်ခရိုင်ရဲတပ်ဖွဲ့တာဝန်ရှိသူတို့ကတအောင်းပြည်ရဲတပ်ဖွဲ့ဥပဒေများစီမင်းစည်းကမ်းများနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းစဉ်များကိုရှင်းလင်းတင်ပြခဲ့ပြီးလူရဲမှုလူသက်မှုကိုမှုမတိမ်မှုထိန်းချောက်မှုလိန်လေမှုနဲ့မူရည်စေဝါရောင်းဝယ်သုံးစွဲမှုစတဲ့ကိစ္စတွေကိုအပြန်အလှန်တင်ပြဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်၎င်းတွေ့ဆုံပွဲကိုခရိုင်ရဲတပ်ဖွဲ့မြို့နယ်ရဲတပ်ဖွဲ့ကတာဝန်ရှိသူများနဲ့အုပ်ချုပ်ရေးမှူးများဥက္ကဋ္ဌများနဲ့ဒေသခံပြည်သူစုစုပေါင်း190ဦးတက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်။ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကလည်းမုံဟွန်း၊ကောင်းပိုက်၊လုံကမ်း၊လွေကျော်၊မန်လာ၊မန်လုံး၊ကျူမိန်၊မန်ကောင်း၊မန်ဝင်းနဲ့မုံရကျွာတို့ကဒေသခံပြည်သူတွေနဲ့ကုခိုင်ခရိုင်ရဲတပ်ဖွဲ့တို့တွေ့ဆုံမှုပြုလုပ်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။နေမြေရှင်းလင်းနေစဉ်စစ်ကောင်စီတပ်ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဒေါနာစစ်ကြောင်းရဲဘော်တူကြဆုံအရဲသားပြည်သူနှစ်ဦးကိုလည်းစစ်ကောင်စီကဖမ်းဆီးတပ်ဖြတ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။တဝဲခရိုင်ရေပြူမြို့နယ်နတ်ကြီးစင်ကျွာအုပ်စုစိန်ပုံကျွာနီးမှာနေမြေရှင်းလင်းရေးသွားတဲ့ဒေါနာစစ်ကြောင်းသုံးကြားဖြတ်တိုက်ခိုက်ခံခဲ့ရပြီးရဲဘော်တဦးကြဆုံးခဲ့တယ်လို့ကမ်ဘောက် Defense Force ကသတင်းထုတ်ပြန်ထားပါတယ်။မေလ1ရက်နေ့မနေ့စနေနေ့ခွဲဝင်းချိန်မှာနေမြေရှင်းလင်းရေးသွားတဲ့ဒေါနာစစ်ကြောင်းသုံးမှတပ်ဖွဲ့ကိုစစ်ကောင်စီနဲ့ပြူစော်တီအဖွဲ့ကကြားဖြတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါပြစ်ခတ်မှုအတွင်းပြည်သူ့ကာကွယ်ရဲဘော်တဦးကြဆုံးခဲ့က16 AK တနက်တလက်ပစ္စတိုတလက်နဲ့ဂျီဘောက်စ်နှစ်ခုဆုံးရှုံးခဲ့ရတယ်လို့သိရှိရပါတယ်။ဒါပြင်အရက်သားနှစ်ဦးကိုလည်းစစ်ကောင်စီတပ်ကဖမ်းဆီးတပ်ဖြတ်ခဲ့ကခီးသွွားပြည်သူများကိုလည်းဖမ်းဆီးစစ်ဆေးချိန်ချမှုတွေလှုပ်ဆောင်နေခဲ့တယ်လို့ဆိုပါရယ်အဆိုပါတိုက်ပွဲတွင်ဒေါနာစစ်ကြောင်းသုံးကံပေါက်ကာကွယ်တပ်ဖွဲ့ကပြန်လည်ခုခံတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်သားနှစ်ဦးသေဆုံးခဲ့ပြီးစိန်ပုံကျွာနီးမှာစစ်ရေးတင်းမာနေတာကြောင့်ပြည်သူများသတိထားသွားလာရှောင်ရှားကြဖို့အသိပေးထားပါရယ်ခင်ဗျာ အုပ်ဖို့မြို့နယ်နောက်ချမ်းထူကုန်းအုပ်စုအုပ်ချုပ်ရေးမှုကိုပြစ်ခတ်ရှင်းလင်းခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ပဲခူးတိုင်းတာယာဝတီခရိုင်အုပ်ဖို့မြို့နယ်အနောက်ချမ်းထူကုန်းကျေးရွာအုပ်စုအုပ်ချုပ်ရေးမှုလှောင်ကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့မြေအောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကသတင်းထုတ်ပြန်ထားပါရစေ။မေလ6ရက်နေ့မနက် 6:45 မိနစ်အချိန်မှာထူကျောင်းကျေးရွာနယ်အုပ်ဖို့မြို့ကိုဆက်သွယ်ထားတဲ့လမ်းမပေါ်မှာဆိုင်ကယ်စီးလာချိန်မှာဦးကောင်းတက်တဲ့ကိုတနက်နေ့အနီးကပ်ပြစ်ခတ်ရှင်းလင်းခဲ့တာလို့ဆိုပါရစေ။ပြစ်ခတ်မှုကြောင့်အုတ်ချုပ်ရည်မှုလှောင်ဟာနေရာမှာပင်တိတ်ဆုံးသွားခဲ့ပြီး၎င်းထံမှမိုဘိုင်းဖုန်းတစ်လုံးနဲ့ငွေသားကျပ်တစ်သောင်းကိုသိမ်းဆည်းရမိခဲ့တယ်လို့ဆိုပါရယ်လှောင်ဟာပြည်သူများထံမှစစ်မှုတန်းကျေးဥစွာငွေကြေးချင်းချောက်ကောက်ခံခြင်းမပေးနိုင်တဲ့လူငယ်များကိုအတင်းအကျပ်ပေါ်တာဆွဲဖမ်းစီခြင်းဒေါ်လာရေးတပ်ဖွဲ့များအားတတိရှိရင်လာခဲ့ကြအသက်ချင်းလဲပစ်မယ်လို့စဲဆိုထင်ခေါ်ခြင်းနဲ့ပြည်သူများထံမှအကြောင်းမျိုးမျိုးပြငွေချင်းချောက်တောင်းခံတာတွေလှုံ့ဆော်နေတာကြောင့်အခုလိုအရေးယူရတာလို့အသိပေးထားပါတယ်။အဆိုပါပြစ်ခတ်ရှင်းလင်းမှုကိုတာယာဝတီခရိုင်တရင်3800တက်ခွဲလီမြောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့မှရဲဘော်များကဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။စောမြူနယ်မှာစစ်ကောင်စီကဖမ်းဆီးနှိပ်စက်ခဲ့တာကြောင့်တန်ကာတပါပြန်လည်နှောင်မှုခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။မကွေတိုင်းစောမြို့နယ်ကြောက်ထုတိုက်နယ်မှာစစ်ကောင်စီကဖမ်းဆီးခဲ့တာကြောင့်တန်ဃာတော်တပါးပြန်လည်တော်မူခဲ့တယ်လို့ရောမီဒီယာကဖော်ပြထားပါတယ်။မေ3ရက်နေ့မနေ့ပိုင်းမှာကြောက်ထုတိုက်နယ်ကိုဈေးသွားဝယ်တဲ့တပြင်းရွာကဦးစင်တပါးနဲ့ကက်ပီယာတူကိုစစ်ကောင်စီတပ်သားတွေကဖမ်းဆီးသွားခဲ့ပြီးနှိပ်စက်ခဲ့ကညနေပိုင်းမှာပြန်လွတ်ပေးခဲ့တာလို့ဆိုပါတယ်။ပြန်လည်လွတ်မြောက်လာချိန်မှာဦးစင်းရဲ့ကြောပြင်မှာဓာတ်နဲ့မှုန်းထားတဲ့ဒဏ်ရာတွေကိုတွေ့ရှိရပြီးခြေထောက်တစ်ချောင်းနဲ့လက်တစ်ဖက်ကျိုးနေတာကိုတွေ့ရကနှိပ်စက်ခံထားရတဲ့ဒဏ်ရာတွေကြောင့်လေးရက်နေမနေ့ပိုင်းမှာပြန်လုံတော်မူသွားတယ်လို့သိရှိရပါတယ်။အတူလိုက်ပါသွားတဲ့ကက်ပီယာဟာလည်းပေါင်မှာဓာတ်ဒဏ်ရာနှစ်ချက်နဲ့ရင်ဘတ်မှာမီးစားနဲ့ထိုးထားတဲ့ဒဏ်ရာများရရှိခဲ့ပြီးစိတ်ကူးတာမှုခံယူနေခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာ။မြိုင်နယ်ပခုတ်ကူမြို့နယ်အဆက်ရှိကျေးရွာနေရွာကိုစစ်ကောင်စီကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။မကွေတိုင်းမြိုင်မြို့နယ်နဲ့ပခုတ်ကူမြို့နယ်အဆက်ရှိစောင်းချန်းကုန်းကျေးရွာနဲ့ရွာသစ်ရွာတို့ဟာ2025ခုနှစ်မေလ5ရက်ည7နာရီခန့်မှာအကြမ်းဖက်စစ်ကောင်စီရဲ့လေကြောင်းပုံကျဲတိုက်ခိုက်မှုကိုခံခဲ့ရကြောင်း We Left မြိုင်ဖွဲ့ထံမှသိရှိရပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုကြောင့်အဆောက်အဦးထိခိုက်ပျက်စီးမှုများဖြစ်ပေါ်ခဲ့တော့လေလူထိခိုက်ဒေဆုံးမှုရှိမှရှိကိုလက်ရှိအချိန်ထိအတည်ပြုနိုင်သေးခြင်းမရှိသေးဘူးလို့သိရှိရပါတယ်ခင်ဗျာ။မိုးပြဲတိုက်ပွဲမှာစစ်ကောင်စီတပ်ကလေရင်နဲ့အစိတ်ပုံးများကျဲချတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ကင်းနီပြည်နယ်မိုးပြဲမြို့မှာစစ်ကောင်စီတပ်ကလေရင်ဒရုန်းများအသုံးပြုကအစိတ်ပုံးများကျဲချတိုက်ခိုက်နေတယ်လို့ကင်းနီမျိုးသားများကာကွယ်ရေးတပ် KNDF ဖေခုံစုံကထုတ်ပြန်ထားပါတယ်။မိုးပြဲမြို့မှာလက်ရှိအချိန်ထိတိုက်ပွဲများပြင်းထန်နေပြီးစစ်ကောင်စီကလက်နက်ကြီးများလေယာဉ်များနဲ့ပြင်းထန်စွာနေစဉ်ရက်ဆက်အသုံးပြုထိုးစစ်ဆင်နေတဲ့အပြင်အစိမ့်ငွေပုံများကိုအသုံးပြု၍တိုက်ခိုက်လာတာလို့ဆိုပါတယ်။ဒါအပြင်မိုးပြဲရှိဘလူးကျောင်းထဲကိုလည်းစစ်ကောင်စီဘက်မှအစိမ့်ရေများလောင်းထည့်တာတွေရှိတယ်လို့ KNDF ဖေခုံစုံကပြောပြပါတယ်။ဒါကြောင့်မိဘပြည်သူများအနေနဲ့သတိရှိစွာအထူးလေးနဲ့ထားသွားလာနိုင်ကြဖို့ကိုလည်း KNDF ဖေခုံစုံကအသိပေးနှိုးဆော်ထားပါတယ်ခင်ဗျာ။အမျိုးသမီးအမာခံသတင်းပေး PreCDM နဲ့ PreCDM အရေးကူညီပေးသူတပ်ဌာနမိသားစုဝင်အမျိုးသမီးများအားလေးစားဂုဏ်ယူကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာန၌ချိတ်ဆက်၍တာဝန်ထမ်းဆောင်နေတဲ့တပ်ဌာနတွင်အမာခံသတင်းပေး PreCDM များမှတပ်ရဲနှင့်ဝင်ကြီးဌာနတည်တည်လောက်ရှိဦးစီးဌာနများမှနိုင်ငံဝင်တဲ့အမျိုးသမီးများစွာလည်းပါဝင်နေပြီးတပ်ဌာနမိသားစုဝင်အမျိုးသမီးများဟာလည်းကြာရကဏ္ဍမှာတာဝန်ကျေလျက်ရှိတယ်လို့မေလ6ရက်နေ့ပြည်သူ့ရင်ခွင်ကအသိပေးကြေညာပါရယ်။နိုင်ငံဝင်တဲ့အမျိုးသမီး PreCDM များနဲ့တပ်ဌာနမိသားစုဝင်အမျိုးသမီးများဟာစစ်ကောင်စီရဲ့အတိုင်းဝိုင်းတွင်မှနေထိုင်လျက်တော်လှန်ရေးအောင်မြင်စေရေးအတွက်စစ်ရေးနိုင်ငံရေးအထောက်အကူပြုအရေးကြီးသတင်းအချက်အလက်များကိုပေးပို့တောင်းဝင်ကျင်းနေသည်ကိုလည်းကောင်းစွာသိရှိနားလည်တယ်လို့ဖော်ပြထားပါတယ်အမျိုးသားများနှင့်တန်းတူတော်လိုင်းတာဝန်ကျေပွန်နေသောတက်ဌာနတွင်၏အမျိုးသမီးဝန်ထမ်းနှင့်တက်ဌာနမိသားစုဝင်အမျိုးသမီးများအားတော်လိုင်းကာလတွင်ဖြစ်စေတော်လိုင်းပြည်ဆောင်ချိန်တွင်ဖြစ်စေအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနရဲ့ကြေညာချက်အမှန်ကိုမြင့်ဆောင်2022အပိုက်ခွဲနှင့်အပိုက်ခွဲကာကြီးအရာကာကွယ်ပေးသောမှာဖြစ်ပြီး၎င်းတို့၏ တတိနဲ့တာဝန်တည်တတ်မှုတွေအတိအမှတ်ပြုလေးစားဂုဏ်ယူကြောင်းကြေညာအပ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စည်ရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။
ဒီ UNG တော်ရရှိများခင်ဗျာစည်ရေးသတင်းကောင်းလို့ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယို UNG တော်ရရှိများမင်္ဂလာပါခင်ဗျာကိုချင်အစားပြီးရေဒီယို UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့စကိုင်းငင်ရင်လှုပ်ခတ်ပြီးတဲ့နောက်မလ28ရက်မှမေလ2ရက်တွင်အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်296ဦးသေဆုံးခဲ့ရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းငယ်ရင်လှုပ်ခတ်ပြီးတဲ့နောက်မလ28ရက်မှမေလ2ရက်တွင်အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှု282ခုပြုလုပ်ခဲ့ပြီးဒဏ်ရာရသူ456ဦးနဲ့သေဆုံးသူ296ဦးရှိကြောင်းအမျိုးသားညီညွတ်ရေးအစိုးရမှသတင်းထုတ်ပြန်ထားပါတယ်။စကိုင်းတိုင်းမှာသေဆုံးသူ89ဦး၊ချင်းပြည်နယ်မှာသေဆုံးသူ13ဦး၊မကွေးတိုင်းမှာသေဆုံးသူ12ဦး၊ရခိုင်ပြည်နယ်မှာသေဆုံးသူ3ဦး၊ပဲခူးတိုင်းမှာသေဆုံးသူ13ဦး၊ ERI တိုင်းမှာသေဆုံးသူ3ဦးတနင်္လာနေ့တိုင်းမှာတည်ဆုံးသူ9ဦး၊ကချင်ပြည်နယ်မှာတည်ဆုံးသူ42ဦး၊မန္တလေးတိုင်းမှာ65ဦး၊ရှမ်းပြည်နယ်မှာ9ဦး၊ကယားပြည်နယ်ကရင်ပြည်မှာ11ဦး၊ကရင်ပြည်နယ်မှာတည်ဆုံးသူ10ဦးနဲ့မွန်ပြည်နယ်မှာတည်ဆုံးသူ2ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမှာကတော့ BGF ကောင်းဆောင်ဗိုလ်မှူးကြီးစောချစ်သူတာဖာနဲ့ BGF အဖွဲ့ကိုအမေရိကန်ကတန်ခတ်ပိတ်ဆို့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အမေရိကန်ဆိုရကကရင်နယ်ကြားစောက်တဲ့ BGF ကောင်းဆောင်ဗိုလ်မှူးကြီးစောချစ်သူ၎င်းရဲ့သားနှစ်ဦးဖြစ်တဲ့ဆော့ထူအမ်ဘူးနဲ့ဆော့ချစ်ချစ်တို့အပြင် BGF မှအမည်ပြောင်းထားတဲ့ကရင်မျိုးသားတပ်မတော် KNA ကိုစိုက်ဘာငွေကြေးလိမ်လည်မှုလူကုန်ကူးမှုနဲ့နေဆက်ဖြတ်ကျော်မောင်းကုန်မှုများမှပုံဝင်ပတ်သက်မှုဖြင့်တန်ခတ်ပိတ်ဆို့မှုချမှတ်လိုက်ကြောင်း American ဗဏ္ဍာရေးဝန်ကြီးဌာနကမေလ5ရက်မှာထုတ်ပြန်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာမြောက်ရီမြို့ပါဝင်နေမြေအချို့ကိုထိန်းချုပ်ထားတဲ့ BGF သို့မဟုတ် KNA ဟာရွှေကုတ်ကိုကဲသို့နာမည်ဆိုးနဲ့ကြော်ကြတဲ့ကြားပြတ်လုပ်ငန်းများရဲ့ဗဟိုချက်နေရာများကိုနိုင်ငံခြားရာဇဝတ်ကိုင်းများနဲ့ပူးပေါင်းထူထောင်ထားတယ်လို့စွပ်စွဲခံရပြီးဒီလုပ်ငန်းတွေဟာအမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးစေခဲ့တယ်လို့အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကဆိုထားပါတယ်။အမေရိကန်ဒုဗဏ္ဍာရေးဝန်ကြီးမိုက်ကယ်ဖော်ကန်တာကဤ cyber လိမ်လည်မှုကိုင်းများဟာရာဇဝတ်ကောင်းဆောင်များအတွက်ဘီလီယံနဲ့ချီတဲ့ဝင်ငွေများဖြစ်ထွန်းစေပြီးနှစ်နာသူများကိုစိုးရွားစွာထိခိုက်စေပါတယ်။ကျွန်တော်တို့ဟာဤကွန်ရက်များကိုဖျက်ဆီးရန်နဲ့အကျိုးမြတ်ရှာဖွေသူများကိုအရေးယူရန်အရင်မြင့်အားလုံးကိုအသုံးပြုသွားမယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာအခုတကစကိုင်းတိုင်းကမ်းမလူမျိုးနယ်မှာအမျိုးသမီးနဲ့ကလေးသင်ငယ်ကာကွယ်စောင့်ရှောက်ရေးဆိုင်ရာ Women and Children Protection တင်နန်းကိုလူခွင့်ရေးဆိုင်ရာတာဝန်ခံကဦးဆောင်ပြီးပို့ချခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်စကိုင်းတိုင်းကမ်းမလူမျိုးနယ်မှာအမျိုးသမီးနဲ့ကလေးသင်ငယ်ကာကွယ်စောင့်ရှောက်ရေးဆိုင်ရာ Women and Children Protection တင်နန်းကိုလူခွင့်ရေးဆိုင်ရာတာဝန်ခံကဦးဆောင်ပြီးအမျိုးသမီးနဲ့ကလေးသင်ငယ်များအပါအဝင်ဒေသခံရဲရွာလူလူအားပို့ချခဲ့ပါတယ်။အဲ့ဒီတင်တဲ့မှာအမျိုးသမီးအခွင့်အရေးများနဲ့ဆက်လင်းတဲ့အကြောင်းအရာများအမျိုးသားညီညွတ်ရေးအစိုးရကပြဋ္ဌာန်းထားတဲ့ကလေးသင်ငယ်ကာကွယ်စောင့်ရှောက်ရေးမူဝါဒကလေးသင်ငယ်ခွင့်ရေးများနဲ့ကလေးသင်ငယ်များပေါ်ကျူးလွန်တဲ့အကြီးမားဆုံးချိုးဖောက်မှု6ရက်စသည်တို့ကိုကိုးကားပြီးပို့ချခဲ့တယ်လို့သတင်းရရှိပါတယ်။အဆိုပါအမျိုးသမီးနဲ့ကလေးသင်ငယ်ကာကွယ်စောင့်ရှောက်ရေးဆိုင်ရာတင်တဲ့ကိုအမျိုးသမီးနဲ့ကလေးသင်ငယ်များပေါ်ဝင်ရဲရွာဒေသခံပြည်သူလူထုတင်တဲ့သားအယောက်50တက်ရောက်ခဲ့ကြပြီးတင်တဲ့သားများကအပြန်လန်မိကုံများမိမြန်းကဆွေးနွေးဖလှယ်ခြင်းများကိုလည်းပြုလုပ်ခဲ့ကြပါလိမ့်ခင်ဗျာဆလဘီဗမုံစံပြကြေးရွာမှာတောင်းအောင်စာအဖွဲ့တရားလီမှအခြေခံတောင်းရုံသုံးစာတင်နန်းစင်ပွဲပြုလုပ်ခြင်းပါတဲ့တင်ကိုလည်းတင်ဆက်ပေးပါမယ်မိုးကုံမြို့နယ်ဗမုံစံပြကြေးရွာမှာအခြေခံတောင်းရုံသုံးစာတင်နန်းစင်ပွဲကိုမေလ4ရက်နေ့မနက်9:00မှ12:00ဝန်းကျင်အထိတောင်းအောင်စာအဖွဲ့တရားလီမှ UCB ကျင်းပပြုလုပ်ခဲ့တယ်လို့ TNL မှသတင်းထုတ်ပြန်ပါတယ်အဒီတနန်းကိုတနန်းသား9ဦးနဲ့တနန်းသူ22ဦးစုစုပေါင်း30ဦးတက်ရောက်တင်ကြားခဲ့ကြပြီး၎င်းတို့ကိုလည်းတောင်းစာအဖွဲ့တရားလီမှတနန်းတက်ရောက်တင်ကြားအောင်မြင်ပြီးမြောက်ကြောင်းတနန်းစင်လက်မှတ် certificate များချိတ်မြစ်ပေးရခဲ့တယ်လို့ဖော်ပြထားပါတယ်။အဒီတနန်းစင်ဘွဲကိုတနန်းသားတနန်းသူများဆရာဆရာမများနဲ့မိဘပြည်သူများပါဝင်စုစုပေါင်းလူဦးရေ150ကျော်တက်ရောက်ခဲ့ကြပါတယ်။တောင်းစာအဖွဲ့တရားလီဟာအေဘီလအတွင်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL အုပ်ချုပ်တဲ့မြို့နယ်များမှကျောင်းသားကျောင်းသူစုစုပေါင်း965ဦးတို့ကိုအခြေခံတောင်းစာရုံသုံးစာတင်နန်းများဖွင့်လှစ်တင်ကြားပေးခဲ့ပါလိမ့်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့တွင်ကတော့ Bybit မှာမြန်မာနိုင်ငံအတွက်အားဖြည့်ပေးခဲ့ခြင်းကြောင့်ပြည်내အချို့မှာတောက်သုံးရန်ရည်တန်းဆက်များအားတက်ဆင်လှုပ်ဆောင်နိုင်ခဲ့တယ်ဆိုတဲ့တွင်ပဲဖြစ်ပါတယ် Bybit မှာမြန်မာနိုင်ငံအတွက်အားဖြည့်ပေးခဲ့ခြင်းကြောင့်
ပြည်내ချို့မှာတောက်သုံးရန်ရည်တမ်းဆက်များအားတက်ဆင်လှုပ်ဆောင်နိုင်ခဲ့တယ်လို့ Spring Development Bank ကဖော်ပြပါတယ်။မလ28ရက်နေ့မှာလှုပ်ခတ်ခဲ့တဲ့သဘာဝဘေးငြိမ်ရင်တန်းကြောင်းထိခိုက်ခဲ့တဲ့နေရာဒေသများအတွက် Bybit မှမြန်မာနိုင်ငံအတွက်အားဖြည့်ပေးခဲ့ခြင်းကြောင့်ရေပေါ်ကလေးတွေစုပြီးရေကန်ကြီးဖြစ်တည်လာသလိုအကောင်အထည်စတင်ဖော်ဆောင်နိုင်ခဲ့ပါပြီ။မိသူတွေရဲ့ကျန်းမာရေးအတွက်အရေးကြီးတဲ့အချက်တစ်ချက်ဖြစ်တဲ့ငြိမ်ရင်တန်းဘေးသင့်ခဲ့ခြင်းမှရေတန့်ရေကောင်းမရရှိနိုင်တဲ့ပြည်내ချို့မှာတောင်သုံးရန်ရည်တမ်းစများအားတက်ဆင်လှုပ်ဆောင်နိုင်ခဲ့ပါတယ်လို့ဖော်ပြပါတယ်။ဒေသခံများရဲ့လုံခြုံရေးကိုအလေးထားတဲ့အတွက်ကြောင့်ရခိုင်ကတိဆောက်ပြီးပုံရိပ်များကိုယခုအခါမှသာဖော်ပြနိုင်ခြင်းဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကို Radio NUG သတင်းတောက်တာဂီနဲ့ Carshare ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရီယူအန်ယူဂျီသောရရှင်များခင်ဗျာခုတကတော်လိုင်းရေးကဗျာစီစဉ်မှာအောင်ဝေးရေးဖွဲ့ထားပြီးလိုလံတွေကိုခန်းစားရွတ်ဖတ်ထားတဲ့ရောင်ကိုင်းနေသောမြင့်များဆိုတဲ့တော်လိုင်းရေးကဗျာကိုခန်းစားနားဆင်ကြရပါဖြစ်ပါတယ
်ရောင်ကိုင်းနေသောမြင့်များမြင့်တွေဟာရောင်ကိုင်းနေတယ်ရောင်ကိုင်းနေတဲ့မြင့်တွေပေါ့မြင့်လုံးတစ်ဖက်ရောင်ကိုင်းနေတယ်နားတစ်ဖက်ရောင်ကိုင်းနေတယ်ခန္ဓာကိုယ်တစ်ခုလုံးရောင်ကိုင်းနေတယ်ခေဟာဒညာပရဘောနဲ့မြင်မကောင်းစနစ်ရဲ့အလောင်းတွေမြစ်ကြောင်းမှာဒီနေရာမှာငါတို့ခေရဲ့အနှစ်80ကျော်စစ်ကြီးတစ်ခုလဲလျောင်းစစ်ဟာလဲချောင်းအိတ်ဆက်လို့ရောင်ကိုင်းနေတဲ့မြစ်ရိုးမှာမိုးတွေရွာတယ်မြစ်ရေမိုးပြီလားဒါမှမဟုတ်သွေးတွေအငွေ့ပြန်ပြီးသွေးတိမ်တွေဖြစ်အဲ့ဒီသွေးတိမ်တွေကတွန့်ချတဲ့ပြန်ကြမိုးလေလားတန်ဆိုးမခြေထောက်မှာကိုယောင်ဖျောက်ထားတဲ့မိုးတစီလားမိုးဆက်တင်လေရဲ့ဒုက္ခမိုးရီတွေထဲမှာမြစ်ဟာရောင်ကိုင်းနေတယ်ဘယ်တုန်းကမှခစ်ဆိုးကြီးမှာချစ်မိုးကြီးလဲမရွာခဲ့ပါဘူးညှော်လင့်ခဲ့သမျှလဲညှော်လင့်ခဲ့သလောက်မရခဲ့ပါဘူးရောင်ကိုင်းနေတဲ့မြစ်ပေါ်ကဘုံမိုးတွေလဲရွာတယ်ဒရုန်းမိုးတွေလဲရွာတယ်လေခေတ္တကြီးမှာမြစ်ရည်ကြီးတော့မယ်မြစ်ဟာရောင်ကိုင်းနေပြီခေရဲ့အိုင်းအနာကိုစစ်ကတိုက်စားသွားတော့မယ်မြစ်ရည်เจ้าမှာအချစ်လီလောင်းနဲ့ပန်းပေါင်းတရာရဲ့စိတ်ကူးမရင်နိုင်ပါဘူးရောင်ကိုင်းနေတဲ့မြစ်ရိုးမှာမိုးဆွေငှက်တွေနှိမ့်နှိမ့်ပြန်သွားတယ်ကိုနှလုံးသားကိုပွေ့ပိုက်ကိုဓာတ်သွားကိုကိုရက်လို့ငါတို့အိမ်မက်တူလဲရောင်ကိုင်းရောင်ကိုင်းတေးချင်းတရားနေချင်းတရားတွေလဲရောင်ကိုင်းရောင်ကိုင်းဆက်လက်စီးဆင်းသွားကြပါကမ်းမဘော်ကຫນွေဥခေါ်တဲ့ຫນွေမကြကြဘူးလားဆက်လက်လှိုင်းထံပေးကြပါရောင်ကိုင်းနေတဲ့မြစ်ဝမ်းခစ်ကနွမ်းပြီးစစ်ကကြမ်းတယ်ထောင်တိုင်းမှာလဲအမှောင်လှိုင်းတွေရောင်ကိုင်းနေတယ်အရာရာဟာရောင်ကိုင်းလို့ပေါ့တနတ်တင်တဲ့အဆောက်ခံထားရတဲ့သမိုင်းဟာလဲရောင်ကိုင်းနေတယ်မိတ်ဆွေရောင်ကိုင်းခြင်းမှာဆေးရှိပါသလားစိတ်တွေမသေးခင်လွမ်းအားမျှပါမိတ်ဆွေအောင်ဝေ
ဒီမှာဆက်လက်တင်နေပါတယ်အခုတခါမြန်မာနေဦးခရိုနီကယ်မေငားမြင်ကွင်းဖြစ်တဲ့တရုတ်နိုင်ငံရဲ့ဖိအားကိုခံနိုင်ဖို့မဟာမိတ်ဖွဲ့နိုင်မယ့်အလားလားဆိုတဲ့မိုးမခဆောင်းမကိုပူပူကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနေဦးခရိုနီကယ်မေလ5ရက်မြင်ကွင်းတရုတ်နိုင်ငံရဲ့ဖိအားကိုခံနိုင်ဖို့မဟာမိတ်ဖွဲ့နိုင်မယ့်အလားလားတရုတ်နိုင်ငံကတိုက်တွန်းဖိအားပေးမှုနဲ့ဧပြီလ28ရက်နဲ့29ရက်မှာစစ်ကောင်စီနဲ့ယူနန်ပြည်နယ်ကုမင်းမှာဆွေးနွေးခဲ့တဲ့တောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကယမန်နေ့ကဆွေးနွေးပွဲနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာကုမင်းဆွေးနွေးပွဲနဲ့ပတ်သက်လို့ TNL ဘက်ကဘာတောင်းဆိုခဲ့တယ်လဲ၊စစ်ကောင်စီဘက်ကဘာတောင်းဆိုခဲ့တယ်လဲဆိုတာတွေကိုမီဒီယာကိုထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။ထုတ်ဖော်ပြောဆိုချက်တွေအရစစ်ကောင်စီက TNL ဘက်ကိုတောင်းဆိုရမှာတတုံညာနှစ်ခွန်စစ်စင်ရေးတွေအတွင်းတင်းယူထားတဲ့တိဘောကြောင်မဲနောက်ထူမိုးဘုတ်မိုးမင်းနမ်ခန်းနဲ့ကုတ်ခိုင်တို့ကနေပြန်လည်ဆုတ်ခွာပေးပြီး နမ်ဆန်နဲ့မန်တုံမြို့တွေမှာသာတက်ဆွဲဖို့တောင်းဆိုရလို့ဆိုပါရယ် TNL ကတစ်တုံညာနှစ်ခွန်စစ်စင်ရေးတွေအတွင်းမြို့ဆက်နှမြို့တင်းယူထားတာဖြစ်ပြီးမိုးကုံနဲ့အချို့သောမြို့တွေဟာတည်ရစာတာတွေထွက်ရှိတဲ့ဒေသတွေဖြစ်တာလည်းတွေ့ရမှာပါမြို့တွေအများပြားတိုက်ခိုက်တင်းယူထားနိုင်တာဟာစီရီးယားဩစာရှိုံနေမှာလက်နက်ကိုင်အဖွဲ့အတွက်ဝင်ငွေရရှိတဲ့နည်းလမ်းလေးဖြစ်ပါတယ်တစ်ဖက်မှာတော့နေဆက်ကုံသွေးရေးလမ်းကြောင်းတစ်လျှောက်တဖွဲ့မကတဲ့လက်နက်ကိုင်အဖွဲ့တွေစုံမထားတဲ့အချက်ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလက်အဖြစ်အသုံးမချနိုင်တဲ့အဖြစ်တရုတ်နိုင်ငံကအခုလိုအပြစ်ရသဘောတူညီမှုတွေနဲ့တင်းယူထားတဲ့မြို့တွေပြန်မဆုပ်ပေးရင်နယ်စပ်ဂိတ်တွေပိတ်ထားမယ့်အချက်က TNL ဖို့ခက်ခဲတဲ့ရွေးချယ်မှုတွေဖြစ်စေတာလည်းဖြစ်ပါတယ် TNL ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုရမှာလက်ရှိမှာတော့စုတ်ခွာဖို့မရှိဘူးဆိုဆိုပေမဲ့အခြေအနေတစ်ခုမှာအရေးအတွက်တချို့ကိုစုတ်ခွာပေးတာမျိုးဖြစ်ကောင်းဖြစ်နိုင်တဲ့အငွေသက်လေးခံစားရစေပါတယ်နောက်တစ်ချက်ကတော့တရုတ်နိုင်ငံရဲ့ဖိအားညီနောင်မဟာမိတ်သုံးဖွဲ့တွေကတပ်ဖွဲ့ကစစ်ကောင်စီနဲ့အပြစ်ရသဘောတူညီခဲ့ပြီးနှစ်ဖွဲ့သာကြံရှိတဲ့အနေအထားမှာစစ်ကောင်စီဘက်ကစစ်မျက်နှာတစ်ခုကိုတိုက်စရာမလိုပဲကြံနှစ်ဖွဲ့နဲ့သာရင်ဆိုင်ရမှာဖြစ်လို့ဒီအချက်ကလည်း TNL ဖို့စီရေးရဖိအားဖြစ်စေမှအမှန်ပါနောက်တစ်ချက်ကလာရှိုးမျိုးပြန်လည်လွှဲပြောင်းပေးလိုက်ရတဲ့အချက်ကလည်းညီနောင်မဟာမိတ်သုံးဖွဲ့နဲ့အခြားသော PDF လက်နက်ကိုင်အဖွဲ့တွေကြောင့်ယုံကြည်မှုကိုထိခိုက်စေနိုင်တာဖြစ်ပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေးပထမပိုင်းနဲ့ဒုတိယပိုင်းမှာအဆိုပါ၃ဖွဲ့နဲ့ PDF တွေလက်တွဲတိုက်ခိုက်ခဲ့ကြခြင်းဟာထူးခြားတဲ့ဖြစ်ထွန်းမှုတစ်ရပ်ဖြစ်ခဲ့ပြီးလာရှိုးမျိုးပြန်လည်လွှဲပေးရခြင်းကအနာဂတ်အလားအလာတွေကိုပြက်ပြဲစေခဲ့တဲ့အနေအထားလည်းဖြစ်ပါတယ် TNL ရဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့မူဆယ်လာရှိုးကနေမန္တလေးထိလမ်းကြောင်းပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖို့တရုတ်ကလိုလားတယ်ဆိုတဲ့ခက်မဲပြောဆိုချက်တွေလည်းပေါ်ထွက်နေတာဖြစ်ပါတယ်ဒါတွေကတော့ TNL အဖွဲ့ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုချက်နဲ့နောက်ခံအနေအထားတွေဖြစ်ပါတယ်။တစ်ဖက်မှာဘာကြောင့်အပြစ်ရဆွေးနွေးပွဲနဲ့ပတ်သက်လို့ဘာကြောင့်ဖွင့်ထုတ်ပြောဆိုကြရသလဲဆိုတာစမ်းစစ်ကြည့်စရာလည်းရှိလာပါတယ်။အများအားဖြင့်အခုလိုဆွေးနွေးပွဲတွေကျင်းပပြီးနောက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ဆွေးနွေးပွဲအကြောင်းအသေးစိတ်ထုတ်ဖော်ပြောဆိုလို့မရှိပေမယ့် TNL အနေနဲ့အပြန်အလှန်တောင်းဆိုချက်တွေကိုတိတိပပထုတ်ဖော်ပြောဆိုခြင်းဟာထူးခြားမှုတစ်ခုဖြစ်ပါတယ်။အပြစ်အခက်ရဲစဲရေးဆွေးနွေးပွဲတနည်းအားဖြင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဆွေးနွေးတဲ့အကြောင်းချက်တွေကိုထုတ်ပြန်ခြင်းအားဖြင့်နှစ်ဖက်လက်နက်ကိုင်အဖွဲ့တွေပေါ်မှာဝေဖန်မှုတွေပေါ်ထွက်လာနိုင်ပြီးဆွေးနွေးမှုတွေကိုတက်ရောက်စေနိုင်တာကြောင့်ရေပူရသဘောမျိုးသာသတင်းမီဒီယာကိုပြောဆိုလေးရှိတာပါ။အေပီလ28ရက်နဲ့29ရက်ဆွေးနွေးပွဲကတော့ TNL ဖို့တရုတ်နိုင်ငံအစိုးရရဲ့တည်သားထင်ရှားတဲ့ဖိအားကိုခုခံနိုင်ဖို့အတွက်တခြားသောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုကမ်းလှမ်းလိုတဲ့ရည်ရွယ်ချက်ပါရှိတာလေ။သတင်းစာရှင်းလင်းပွဲကိုနားထောင်ကြည့်တဲ့အခါနားလည်မိပါတယ်။ TNL အနေနဲ့မဟာမိတ်အချင်းချင်းတွေအကြားညီညွတ်မှုတည်ဆောက်ဖို့နှိုးဆော်လိုက်တာဟာအထူးသဖြင့်ရှမ်းမြောက်ဒေသမှာလှုပ်ရှားနေတဲ့ KIA, MNDA, SSPP နဲ့ RCSS တို့ကိုရည်ရွယ်ပြောဆိုတာလို့လည်းနားလည်ရပါတယ်။အဆိုပါလက်နက်ကိုင်အဖွဲ့တွေနဲ့လက်ရှိစစ်ကောင်စီနဲ့တိုက်ခိုက်နေတဲ့အဖွဲ့ဆိုလို့ KIA တပ်ဖွဲ့သားရှိပြီးတစ်တုံညာနှစ်ခွန်စစ်စင်ရေးထဲမှာ TNL နဲ့လက်တွဲတိုက်ခိုက်ခဲ့တဲ့ MNDA ကလည်းပြီးခဲ့တဲ့ဇန်နဝါရီလကစစ်ကောင်စီနဲ့အပြစ်ရဖို့သဘောတူညီခဲ့ပြီးနောက်တင်းယူထားတဲ့လာရှုမြို့ကိုပင်လည်းစစ်ကောင်စီကပြန်လည်လွှဲပြောင်းပေးခဲ့တာတွေ့ရမှာပါအခြားလက်နက်ကိုင်နှစ်ဖွဲ့ဖြစ်တဲ့ SSPP နဲ့ RCSS တို့ကတော့စစ်ကောင်စီနဲ့တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေမဟုတ်လို့ TNL ရဲ့မဟာမိတ်ညီညွတ်ရေးနှိုးဆော်ချက်ဟာ KIA ကိုအတိအကျရည်ရွယ်ပြောဆိုတာလို့ယူဆရပါတယ်ပြီးခဲ့တဲ့လနေငယ်အတွင်းမှာ TNL နဲ့ KIA တို့အကြားအောက်ခြေပုတ်တိုက်မှုတွေဖြစ်ပွားခဲ့တာကိုလည်းသတင်းမီဒီယာတွေမှာကြဲကြဲပြန့်ပြန့်ဖော်ပြခဲ့တာမလို့အလုံးသိရှိပြီးဖြစ်ပါတယ်။အထက်ပါတိုင်းသားလက်နက်ကိုင်နှစ်ဖွဲ့ဟာဖြတ်တန်းသွားလာတဲ့လမ်းတွေမှာခိတ်ခွင့်ပြီးလုံခြုံရေးစစ်ဆေးမှုတွေအခွန်ကောက်ခံမှုတွေပေါ်မူတည်ပြီးပုတ်တိုင်းမှုရုံရင်းဆန်ခတ်ဖြစ်ပွားမှုတွေဖြစ်ပွားခဲ့ပြီးနှစ်ဖက်သောလူလူအကြမကျေနပ်မှုတွေဖြစ်ပေါ်လာရကလက်နက်ကိုင်အဖွဲ့ရဲ့အပေါ်ပိုင်းကောင်းဆောင်တွေဆွေးနွေးကြရတဲ့အနေအထားထိဖြစ်ပေါ်လာခဲ့တာပါ။အခုလိုဆရာနာရှင်ပြုတ်ကြရေးကိုတိုက်ခိုက်နေကြတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားကပုတ်တိုင်းမှုအကျိုးစီးပွားပဋိပက္ခဖြစ်မှုစစ်အင်အားနဲ့စစ်ပွဲအနိုင်ရမှုကသာနည်းမြေတွေကိုစိုးမှုခွင့်အတွက်အဆုံးဖြတ်အနေနဲ့ဖြစ်လာခဲ့ရင်ညီညွတ်မှုနဲ့ဒုစုတကြီးတဲ့အပြောင်တိဆောက်ဖို့ခက်ခဲစေမှာဖြစ်ပြီးဆရာနာရှင်ပြုတ်ကြရေးအဆုံးသက်ရေးရည်မှန်းချက်ကအချိန်ကြာမြင့်လာစေမှာအသေးချပင်ဖြစ်ပါတော့ရှင်
ဒီ NUG မှာဆက်လက်တင်ပြနေပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တော်လိုင်းရဲ့တေဂီတာအစီအစဉ်မှာ Zulu ရေးသားထားပြီး Abnormal Band ကတီးဆိုထားတဲ့ The Other Side of Vlog ဆိုတဲ့တော်လိုင်းတေးသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရေနားလိုက်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနားဆင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။